ာမနီနဲ့ဆွီဒန်နိုင်ငံတွေမှာလူပေါင်း22ယောက်သေဆုံးခဲ့ရတဲ့ E. coli bacteria ပိုးဟာဂျာမနီမှာစိုက်တဲ့ပဲပင်ပေါက်တွေနဲ့ဆက်နွယ်နေတယ်လို့ဂျာမနီနိုင်ငံတာဝန်ရှိသူတွေကပြောလိုက်ပါတယ်။စမ်းသပ်ချက်အဖြစ်အတိအကျကိုတင်းနှလာနေကြရင်သိရမယ်လို့ Lower Saxony ပြည်နယ်က Layer စိုက်ပျိုးရေးဝန်ကြီး Gert Lindemann ကသတင်းတောက်တွေကိုတင်းနှကွေနေမှပြောပါတယ်။ဂျာမနီနိုင်ငံမြောက်ပိုင်းမှာနေထိုင်ကြတဲ့သူတွေအနေနဲ့လည်းပဲပင်ပေါက်စားသုံးမှုကိုချက်ချင်းရပ်ထားကြဖို့ဝန်ကြီးကအကြံပြုပါတယ်။ E. coli bacteria ပိုးပြန်ပွားရဇင်မြစ်ဖြစ်ပုံရတဲ့ဥစင်ဒေတာကကုမ္ပဏီတစ်ခုကိုလည်းပိတ်ထားလိုက်ပြီလို့ဝန်ကြီးကပြောပါတယ်။တနင်္ဂနွေနေ့အစောပိုင်းတုန်းက E. coli bacteria ပိုးကြောင့်ဂျာမနီမှာနောက်ထပ်လူ3ယောက်သေဆုံးခဲ့တဲ့အတွက်ဒီပိုးကြောင့်မဟုတ်လို့စုစုပေါင်းသေဆုံးသူဟာ22ယောက်ရှိသွားတာပါ။ဂျာမနီကနေပြီးတော့ပြန်လာတဲ့ဒီဆွီဒင်အမျိုးသမီးတစ်ယောက်ကလွဲလို့သေဆုံးသူတွေအားလုံးဟာဂျာမနီနိုင်ငံထဲကဖြစ်ကြပါတယ်။ဂျာမနီကပဲအများဆုံးဖြစ်တဲ့လူပေါင်း 2000 လောက်လဲ E. coli ပိုးကြောင့်ဖျားနာနေကြတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တခြားဥရောပနိုင်ငံ10နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့မှလည်းလူပေါင်း90လောက်ဟာ E. coli ပိုးကူးစက်နေကြပြီးတော့အလုံးနီးပါးဟာဂျာမနီနိုင်ငံမြောက်ပိုင်းကိုမကြခင်ကပဲသွားခဲ့ကြသူတွေဖြစ်ကြပါဗျာ။